Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများစီစဉ်အောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းပါ။ညနားဆက်မဲ့သတင်းတွေမှာတော့ American ပြည်အောင်စုကို Florence Hurricane မုန်တိုင်းမဝင်ခင်ကြိုတင်ပြင်ဆင်မှုတွေအပြီးတက်ဖို့အရေးပေါ်ကိစ္စကြီးတောင်းဝင်ရှိသူတွေသတိပေးနေကြပါတယ်။ရမနင်္ဂမှာအရက်ဖက်ထိခိုက်ပျက်စီးမှုတွေမရှိအောင်စော်ရီနဲ့အားရပြည်တော်စော်ဝါမြပြည်အောင်စု UAE တို့ကလုံလောက်တဲ့အစီအစဉ်တွေစောင့်ရထားပြီးဖြစ်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေသူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်တွင်းကချင်းနေတွေကိုလေ့လာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခရီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပါတယ်
UNHCR and UNDP they commenced their first assessment today. This is part of an initial phase.
ရန်ကုန်မှရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီးကပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့တူလာမယ့်ကြားပြတ်ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးတွေမလုပ်ဖို့ရှမ်းပြည်နယ်အတွင်းကလက်နက်ကိုင်ဖွဲ့တွေကိုရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံဗန်ကောက်မြို့အနီးကခရိုင်တစ်ခုမှာနိုင်ငံသားအလုပ်သမားတွေရဲ့ကလေးတွေအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကမူလာတန်းကျောင်းတစ်ခုဖွင့်ခဲ့တဲ့အကြောင်းနှစ်ပေါင်း60အတွင်းအကြီးမားဆုံးဟာရီကိန်းမုန်တိုင်းအမေရိကန်အရှေ့တောင်ဘက်ကမ်းရိုးတောကိုဥတီတိုက်ခတ်ဖို့ရှိတဲ့အတွက်မုန်တိုင်းဘေးအန္တရာယ်ကာကွယ်ရေးကြိုတင်ပြင်ဆင်နေတဲ့မြန်မာမိသားစုကိုဆက်သွယ်မေးမြန်းချက်စရဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒီအပြင်သတင်းပတ်ဆင်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အရပြည်ဟာရီကိန်းဖလော်ရန်ဝင်ရောက်လာတော့မယ့်အမေရိကန်ပြည်သူရှေ့တောင်ပိုင်းကယ်ရန်ဒေသကဒေသခံတန်ပေါင်းများစွာအနေနဲ့ကြိုတင်ပြင်ဆင်မှုတွေအပြီးတက်ကြဖို့အရေးပေါ်ကစေတောင်ဝင်ရှိသူတွေသတိပေးနေကြပါတယ်။လက်တလုံးမှာတော့ဟာရီကိန်းဖလော်ရန်စာလေတိုင်နှုန်းတနာရီ215ကီလိုမီတာနဲ့ပြင်းအားအဆင့်လေးမှာရှိနေပါတယ်။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေအနီးကုန်းတွင်းပိုင်းကိုချဉ်ကပ်လာချိန်မှာမုန်တိုင်းဟာအာရုံသွားမယ့်အလားအလာမရှိနိုင်ဘူးလို့လည်းမိုးလေဝသကြမ်းကျင်သူတွေခန့်မှန်းထားကြတာပါ။နောက်ဆုံးထုတ်ပြန်ချက်တွေအရမုန်တိုင်းဟာမြောက်ကယ်ရိုလိုင်းနားပြည်နယ်အရှေ့တောင်ဘက်855ကီလိုမီတာအကွာမှာရောက်ရှိနေပါတယ်။အမေရိကန်ကမ်းရိုးတောင်ကိုချဉ်ကပ်လာချိန်မှာမုန်တိုင်းဟာအကြီးအကျယ်အန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိလာနိုင်ကြောင်းလည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါ။ကမ်းရိုးတောင်နဲ့ကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်ချိန်မှာမြောက်ကယ်ရိုလိုင်းနားတောက်ကယ်ရိုလိုင်းနားနဲ့ဗဂျင်းနီးယားပြည်နယ်တွေမှာမိုးတိထန်နိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။ဟာရီကိန်းဖလော်ရန်ကြောင့်မိုးရေချိန်စင်တီမီတာ90ကနေ85စင်တီမီတာလောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့102စင်တီမီတာလောက်ထိရှိနိုင်တယ်လို့လည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါ။မိုးရေစိတ်ဝင်နေပြီးမြေပြော့နေချိန်မှာလေပြင်းတက်ခတ်မှုတွေကြောင့်တစ်ပင်တွေနဲ့လက်စစ်မီးရှို့တွေပြတ်တောက်ကျနိုင်ပြီးသတင်းပတ်တင်နဲ့ချီမီးပြတ်လက်မှုတွေနဲ့လည်းကြုံရနိုင်ပါတယ်
။အမေရိကန်ပြည်ထောင်စုအရှေ့ဖက်ကျန်းကိုချဉ်ကပ်လာတဲ့ Florence Hurricane မုန်တိုင်းကိုရင်ဆိုင်ဖို့အရေးပေါ်အကူအညီပေးရေးအေဂျင်စီတွေကအဆင့်တင်ပြင်ဆင်ထားကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့နှစ်ထဲမာရီယာဟာရီကိန်းကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာသူရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုသမ္မတကထပ်မံဂုဏ်ယူပြောဆိုခဲ့ပါတယ်။မကြာသေးခင်ကဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့ Texas နဲ့ Florida ပြည်နယ်တွေမှာတုံ့ပြန်ဆောင်ရွက်မှုတွေအတွက်အမှတ်ကောင်းလို့ရခဲ့ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။သွားရေးလာရေးခက်ခဲပြီးလျှက်စင်ပြီးလုံလုံလောက်လောက်မရှိတဲ့ပေါ်တိုရီကိုကျွန်းမှာတော့မြို့တော်ဝင်ရဲ့ဆောင်ရွက်ချက်တွေညံ့ပြင်းခဲ့ပေမဲ့လို့ပဟိုအစိုးရကတော့စူးစမ်းပန်းစားဆောင်ရွက်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။အခုလာမယ့်အင်အားပြင်မုံတိုင်းအတွက်အစဉ်တင်ပြင်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့ကမုံတိုင်းတန်တင်ခဲ့တဲ့ပေါ်တိုရီကိုကျွန်းမှာရှင်းလင်းရေးနဲ့ပြင်ဆင်ရေးလုပ်ငန်းတွေအကြီးအကျယ်ဆောင်ရွက်ခဲ့ပြီးအကြီးအကျယ်အောင်မြင်မှုတွေရခဲ့ကြောင်းသတင်းထောက်တွေကိုပြောဆိုခဲ့ပြီးနိုင်ပိုင်းအကြမှာပဲအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထပ်မံဂုဏ်ယူပြောဆိုလိုက်ကြလိုက်ဖြစ်ပါတယ်။ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆီလိုကတော့အခုအချိန်ဟာဒေသခံအမေရိကန်နိုင်ငံသား3000လောက်အတွက်တတ်နိုင်တယ်လို့အကူအညီပေးရမယ့်အချိန်ဖြစ်ကြောင်းသတိပေးပြောဆိုခဲ့ပါတယ်။
ဆော်ရီနိုင်ငံကဥဆောင်တဲ့လေယောင်းစစ်ဆင်ရေးတွေကြောင့်အရက်သားထောင်ချီတည်ဆုံနေရတဲ့ယမန်နိုင်ငံမှာအရက်ဘက်မှာထိရောက်ပျက်စီးမှုတွေမရှိအောင်ဆော်ရီနဲ့အာရဗီစော်ဝါမြပြည်အောင်စု UAE တို့ကလုံလောက်တဲ့စစ်ဆင်တွေနဲ့ဆောင်ရထားပြီးဖြစ်တဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။အရက်သားတွေနဲ့အရက်ဘက်အဆောင်တွေထိခိုက်မှုရောပါအောင်ဆော်ရီနဲ့ UAE တို့ကစီစဉ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးကွန်ဂရက်စ်တွတ်တော်ကိုအတည်ပြုချက်ပေးလိုက်တာပါ။ဒါပေမဲ့လည်းအသေးစိတ်ပြောဆိုတာမျိုးတော့မရှိပါဘူး။အရက်သားတွေထိရောက်တည်ချင်မှုရှော့ချနိုင်ရေးမားမိတ်အင်အားစုရဲ့ဆောင်ရချက်နဲ့ပတ်သက်လို့အတည်ပြုချက်ပေးဖို့ဝန်ကြီးပွန်ပီယိုကိုကွန်ဂရက်စ်တွတ်တော်ကဒီနေ့နောက်ဆုံးရက်သတ်မှတ်ထားတာပါ။ အမေရိကန်ကတော့ဆော်ရီဦးဆောင်တဲ့ညမောင်းဖွဲ့ကိုပြစ်မှတ်တင်တဲ့ပတ်သက်တဲ့သတင်းချက်လက်တွေထောက်ပံ့ရင်းနဲ့လက်နက်အကူအညီတွေပေးရနေတာဖြစ်ပါတယ်။အရသာတွေထိရွက်တည်ချင်မှုနဲ့အရက်ဖက်အဆောက်အုံတွေထိခိုက်မှုအန္တရာယ်ရောနေအောင်မဟာမိတ်တွေဘက်ကနှီးမျိုးစုံနဲ့ကြိုးပမ်းထားကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်စ်ကလည်းကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ဆော်ရီဦးဆောင်တဲ့မဟာမိတ်ဖွဲ့ကတော့လေကြောင်းတက်ခဲမှုကြောင့်ဩဂုတ်လတဲ့ဒါဇင်နဲ့ချီရဲ့ကလေးတွေတည်ဆုံးခဲ့ရတဲ့ဖြစ်ရမှာအမှားယွင်းတွေလုံးခဲ့မိတဲ့အကြောင်းပြီးခဲ့တဲ့လတိုင်းမှာပဲဝန်ခံထားပါတယ်။ဝါရှင်တန်ခြေဆိုင်လူခွေရေလှရှာမှုဖွဲ့ Human Rights Watch ရဲ့ညွှန်ကြားမှုစာမကောင်ကတော့ဝန်ကြီးပွန်ပေရဲ့ကြေညာချက်ဟာမှားယွင်းတဲ့သုံးသပ်ချက်တွေပေါ်အခြေခံထားတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။သုံးနှစ်ကြာရေမြင့်ပြည်တွင်းစစ်ကြောင်းလူပေါင်း1000ကျော်သေဆုံးခဲ့ရပြီးတန်းပေါင်းများစွာအားလည်းအစအစာပြတ်လပ်ပြီးရောဂါပိရတဲ့ခံစားနေကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနှန်းခါပြည်နယ်မှာမနေ့အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့အသေးခံဘုံကွဲတိုက်ခိုက်မှုကြောင့်သေဆုံးသူပေါင်း32ဦးရှိရကဒီကနေ့မှာတော့68ဦးဖြစ်သွားပြီလို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။ဝေးလံတဲ့မိုမန်ဒါရာဒေသကဒါကာရွာမှာဒေသခံရဲမှုကြီးကိုအလုကထုတ်ပယ်ပေးဖို့ဒေသခံတွေစုဝေးတောင်းဆိုဆန္ဒပြတဲ့အချိန်မှတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဘုံခွဲတိုက်ခိုက်မှုကြောင့်နောက်ထပ်လူပေါင်း165ဦးလို့လည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကဆိုပါရယ်။တာလီဘန်တို့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ဘူးလို့ပြောပါရယ်။ဘုံခွဲတိုက်ခိုက်မှုမဖြစ်ခင်နှစ်ပိုင်းလောက်ကပဲပြည်နယ်မြို့တော်ဂျလာလာဘတ်ကစာတင်ကြောင်းတုံးကူလဲဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးတအုပ်ထက်မနေ့တေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ပြည်နယ်ပညာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောပါရယ်။ဒီတိုက်ခိုက်မှုတွေမှာလည်းဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူး။အရက်သားတွေနဲ့ပညာရေးဆိုင်ရာနေရာတွေကိုလှတ်တလောဝင်ရောက်စီးနင်းတိုက်ခိုက်မှုအားလုံးနေပါကိုတော့ IS Islamic အစွန်းရောက်တို့ကသူတို့လက်ချက်အဖြစ်ပြောဆိုထားတာပါ။ IS တို့နဲ့ပူးပေါင်းထားတဲ့အဖွဲ့ ISKP နဲ့တာလီဘန်တပုံတွေကအိမ်နီးချင်းပါကစ္စတန်နိုင်ငံနဲ့ဆက်ကနန်ဂါဟာပြည်နယ်မှာအခြေစိုက်လှုပ်ရှားနေကြတာလည်းဖြစ်ပါတယ်။
ကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တို့ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားထောက်လိုင်းရောက်တဲ့သမီးပြည်သူတွေကိုပြီးခဲ့တဲ့မတ်လတဲ့ဒါရုစိတ်နဲ့တိုက်ခတ်ခဲ့သူတွေဖြစ်ပြည်နယ်ကဆွဆွဲထားသူတွေကဘယ်သူပဲဝါးရီဖြစ်တယ်ဆိုတော့ရုရှားဆွေးရကသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားထောက်လိုင်းရောက်ဆာဂေးစကရီပယ်နဲ့သမီးပြည်သူယူလီယာတို့ကိုအာယုံကျော်တိရစေတဲ့အစိတ်နဲ့တိုက်ခတ်မှုမှာရုရှားဆွေးရနောက်ွယ်ကနေပါဝင်ကြောင်းပြည်နယ်ငယ်ရဲ့ဆွဆွဲချက်ကိုရုရှားကငြင်းဆန်ထားတာပါ။ဆွဆွဲခံရသူတွေကသူတို့ကြားလူပုဂ္ဂိုလ်တွေမဟုတ်ကြလို့ရာဇဝတ်မှုကျူးလွန်သူတွေလည်းမဟုတ်ပဲတာမန်အရသားတွေသာဖြစ်ကြပြီးသူတို့အကြောင်းအများသိအောင်ကိုယ်တိုင်ထုတ်ပြောကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကတော့ပြည်ထောင်ငံဆလတ်စ်ပယ်ရီမြို့မှာမလာတဲ့တုန်းကဒါရုစိတ်နဲ့တက်ခဲ့ခဲ့သူနှူးကရုရှားထောက်လိုင်းအေဂျင်စီ GRU ဖွဲ့ဝင်တွေဖြစ်ကြပြီးလူသတ်ဖို့ကြံစည်မှုနဲ့တရားစွဲဆိုထားကြောင်းပြည်ရဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့တာပါ။မစင်ကလူနှူးကအစိတ်ခတ်မှုမဖြစ်ခင်နှစ်ရက်လုံမှာပဲလန်ဒန်မြို့တော်ကဂက်တဝေးလေစစ်ကိုရောက်လာခဲ့တာဖြစ်ကြောင်းလဲပရိရှာအာနော်နီကပြောဆိုထားပါတယ်။လန်ဒန်ကနေဆယ်လက်စ်ဘယ်မြို့ကအခင်းပြရနေရာကိုတွားရောက်ခဲ့တာကိုလည်းလွန်ကျွေးကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ကြတာပါ။တက္ကသိုလ်မှဖြစ်တဲ့နေ့မှာပဲနှစ်ယောက်လုံးလန်ဒန်ဟီထရိုးလေစစ်ကနေပြန်လည်ထွက်ခွာသွားခဲ့ကြတာလည်းဖြစ်ပါတယ်။လန်ဒန်မြို့လက်မှတ်တွေပေါ်မှာတော့သူတို့နှစ်ယောက်အမည်တွေကိုအလက်ဇန်ဒါပက်ထရော့ဖ်နဲ့ရက်စလင်ပေါ်ရှီရော့ဖ်တို့အဖြစ်ပေါ်ပြထားပေမဲ့ပရိရှာရဲ့တပ်ဖွဲ့တွေကတော့နမေရီယာအတူတူဖြစ်မယ်လို့ယုံကြည်ထားတာပါ။မတင်ကလူနှစ်ယောက်ကဘသူဘဲဝါဖြစ်ကြောင်းပေါ်ထုတ်နိုင်မှုလဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားပါတယ်။တနည်းရှိသူနှုတ်ကိုတရားဆွဲဆိုလိုက်တဲ့အပေါ်ဗြိတိန်၊အမေရိကန်၊ကနေဒါ၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးအားပေးထောက်ခံခဲ့တယ်လို့ဗြိတိန်စုံစမ်းစစ်ဆေးသူတွေရဲ့တွေ့ရှိချက်အပေါ်ယုံကြည်မှုရှိကြောင်းလဲပြောဆိုခဲ့ကြပါတယ်
။ကုန်တွယ်မှုတွေကိုကန့်သတ်ဖို့နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့အတွက်လှုပ်ကိုင်နေတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရက်ကကမ္ဘာစီးပွားရေးအပေါ်ချီးမားတဲ့ချိန်ချမှုတွေဖြစ်လာစေတယ်လို့တရုတ်ထိပ်တန်းအရာရှိသူဦးနဲ့အရှေ့တောင်အာရှနိုင်ငံအတော်များများကဒီကနေ့ပြောဆိုကြပါတယ်။ဒေါ်လာဘီလျံပေါင်းများစွာတန်ဖိုးရှိတဲ့ကုန်စည်တွေကိုအမေရိကန်နဲ့တရုတ်တို့ကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခွန်တိုးကောက်နေကြတာကြောင့်ကုန်သွယ်ဆိုင်ရာပဋိပက္ခတွေတိုးမြင့်လာသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းမတည်မငြိမ်ဖြစ်လာစေတယ်လို့တရုတ်ဒူဝန်ကြီးချုပ် ဟျူချောင်ဖွာကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောဆိုသွားတာပါ။သမ္မတတော်နဲ့ထရမ်ရဲ့နာမည်ကိုဒုဝန်ကြီးချုပ်ဟျူကထည့်ပြောမသွားပေမဲ့လို့ကိုကူကိုကာကွယ်သူတွေကိုဖက်ပဲကြည့်ပြီးတော့ကုန်သွယ်တဲ့နိလန်တွေဟာစီးမင်းစည်းကမ်းတွေကိုအခြေခံတဲ့ပြပောင်းဆောင်ပတ်ဝန်းတဲ့ကုန်သွယ်ရေးလုပ်ငန်းကိုအားပြော့သွားစေပြီးကမ္ဘာစီးပွားရေးကိုပြင်းပြင်းထန်ထန်ထိခိုက်နိုင်တယ်လို့ပြောဆိုသွားပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးမှာယုံကြည်စိတ်ချမှုရှိဖို့လိုအပ်တယ်လို့လည်းအင်ဒိုနီးရှားဘဏ္ဍာရေးဝန်ကြီးစရီမူယန်နီအင်ဒရာဝါဒီကပြောပါတယ်။အိန္ဒိယနိုင်ငံတွေနဲ့အမိလိုက်ဖို့ကြိုးစားနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊လာအိုစ်နဲ့မြန်မာနိုင်ငံတွေမှာတော့လက်ကင်ဖုန်းတွေအသုံးပြုနိုင်တာမျိုးလို့အခြေခံနည်းပညာတွေပြန်ပေါ်လာတာကကြီးမားတဲ့အပြောင်းအလဲတွေဖြစ်တယ်လို့မြန်မာနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာလက်ကင်ဖုန်းအသုံးပြုဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေါ်လာ1500လောက်သုံးရပေမဲ့အခုတော့$1000ခွဲလောက်ပဲကျတော့တယ်လို့လည်းပြောပါတယ်။ဒါဟာကြီးမားတဲ့သူသက်ပြောင်းလဲမှုဖြစ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။
တောင်နှင်းမြောက်ကိုရီးယားနိုင်ငံကနေစားဖြတ်ချက်ဆက်သွယ်ရင်းနဲ့ဆက်ဆံရေးတိုးတက်စေဖို့ရည်ရွယ်ပြီးလာမယ့်တောက်ချာနေ့မှာဆက်ဆံရေးရုံတည်ုံပူးတွဲဖွင့်လှစ်ဖို့စီစဉ်ထားပါတယ်။နိုင်ငံနေစားမြောက်ကိုရီးယားဘက်ကကိစ္စုံမျိုးမှာဆက်ဆံရေးရုံတည်ဖွင့်လှစ်မှာဖြစ်တဲ့အကြောင်းတောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီနေ့ကြေညာလိုက်တာပါ။စီးရေးတင်မာမှုတွေရှော့ချဖို့နဲ့ကိုရီးယားကျွန်းဆွယ်ငင်းငယ်ရေးတွေရည်ရွယ်ပြီးတိုင်ပင်ညှိနှိုင်းမှုတွေဆက်သွယ်မှုတွေလုပ်နိုင်မယ့်ဆက်ဆံရေးရုံကို24နိုင်ပတ်လုံးဖွင့်လှစ်ထားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆက်ဆံရေးရုံမှာကိုရီးယားနိုင်ငံကအရာရှိ20လောက်စီထားရှိသွားဖို့လည်းစီစဉ်ထားပါတယ်။ဆက်ဆံရေးရုံဖွင့်လှစ်မဲ့အစီအစဉ်ကိုတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ဧပြီလထက်တင်းညီလာခံအတွင်းသဘောတူခဲ့ကြတာပါ။ဆက်ဆံရေးရုံကိုပြီးခဲ့တဲ့လတဲ့ချင်းပဖို့စီစဉ်ခဲ့ကြပြီမလဲ။ပြီးခဲ့တဲ့ဇွန်လတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့စင်ကာပူကထက်တင်းတွေ့ဆုံပွဲအတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားကောင်ဆောင်ကဂရုပေးခဲ့တဲ့နောက်ဆောင်းရတာမတွေ့ရတဲ့အတွက်ရှင်မီတို့နောက်ဆုံးအခြေအနေတွေပေါ်ပေါက်ခဲ့ရတာကရွှေဆိုင်ထားခဲ့ရတာဖြစ်ပြီးအခုနောက်ဆုံးပြန်ဖွင့်လှစ်ဖို့စီစဉ်နိုင်ခဲ့ကြတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကပြန်ပြီးတော့ပေးအပ်လာတဲ့ကိုရီးယားစစ်ပွဲအတွင်းကြဆုံခဲ့တဲ့အမေရိကန်သက်သားတွေရဲ့ရုပ်ကြွင်းတွေထဲကနှခုကိုတော့ဘသူဘဝဖြစ်တယ်ဆိုတာမုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးထားနိုင်ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်တည်တွေ့ဆုံပွဲအပြီးအမေရိကန်သက်သားတွေရဲ့ရုပ်ကြွင်းတွေထည့်ထားတဲ့တစ်တာ55လုံးကိုမြောက်ကိုရီးယားဘက်ကပြန်ပြီးပေးအပ်ခဲ့တာပါ။ DNA နဲ့သွားပုံစံမှတ်တမ်းတွေကိုအသုံးပြုပြီးတော့ကျန်တဲ့ရုပ်ကြွင်းအလုံးကိုမုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးအတည်ပြုဖို့နေပောင်းအတော်ကြာနိုင်တယ်လို့ဆိုပါတယ်။နောက်ထပ်ကျန်နေသေးတဲ့ရုပ်ကြွင်းတွေပြန်လည်လွှဲပြောင်းပေးဖို့ပြည်ခဲ့တဲ့တရင်ဘက်ကပဲအမေရိကန်နဲ့မြောက်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ပင်တဂွန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်သက်သား9,300ထက်မနည်းတဲ့ရုပ်ကြွင်းတွေကျန်ရှိနေသေးတယ်လို့လည်းယုံကြည်ရပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ကျမတို့အခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခရီးစဉ်ဒီကနေ့ပဲစတင်လိုက်ပါပြီ။ဘူးတရောင်နယ်မောင်တော်ကကြေးရွာပေါင်း23ရွာကျော်နဲ့ကြေးရွာအုပ်စု3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြမဆိုးရတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကင်နိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကပေးပို့ထားပါတယ်
။ကုလသမဂ္ဂကဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်နှုံးမြို့နယ်ကြီးရွာတွေကိုခရီးသွားလာခွင့်ပြုရာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြံလက်မှတ်ရေးထိုးထားတဲ့ MOU ခေါ်နားလည်မှုစာကြုံလွာကိုစတင်အကောင့်ထဲပေါ်လာလေဖြစ်ပါတယ်။ကနဦးအစ်စင်နေနဲ့ဘူးသီးတော်နဲ့မောင်တော်ကကြေးရွာပေါင်း23ရွာကျော်ကိုစတင်ကွင်းဆင်းနေပြီဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီး Eva Madonnel က VOA ကိုအခုလိုပြောပြသွားပါတ
ယ်။ UNHCR and UNDP they commenced their first assessments today. This is part of an initial phase. Going to 23 villages as well as 3 village tracks in the northern areas of
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အဖွဲ့တွေရခိုင်ပြည်နယ်အတွင်းလေ့လာကဲဖြတ်မဲ့ကဏ္ဍဦးအစီအစဉ်ဒီကနေ့စတင်ပါပြီ။မြန်မာအစိုးရဘက်ကအကြံပြုထားတဲ့ရွာပေါင်း23ရွာကအခြေအနေတွေကိုလေ့လာမှဖြစ်တယ်လို့ရခိုင်မြောက်ပိုင်းကကြေးရွာအုပ်စု3ခုကိုလည်းတွားရောက်ကြည့်ရှုကြမှာပါ။ဒ Daha patama asin asabio de asin meshi badi de. Dukha de re neyak go longjong beke miro truye de bo sanane anyi. Piala nai me achi ne miyo shi mishi le la ma phit par de. Lumu ye ya adurigwa bubao yet di nai ne achi ne di sao nai adwa le. Le la ke phe ma ba. Beywa re sura tibo bari lu at le sura tibo. Na le ang joza dwa ma phit de lu. De da khenwe ne titwe sasan biro balu atau pan ni pambo pe nai mele sura go tibo joza dwa ma ba. Adiga garo yongji mu di sao nai mo lokai dwa ma ba.
လူမှုဝန်ထမ်းကိစ္စရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှုဒေါက်တာအောင်သူရိန်ကတော့ကုလသမဂ္ဂအရာရှိတွေရဲ့လက်ရှိလှုပ်ဆောင်နေတဲ့လေ့လာအကဲဖြတ်မဲ့အစီအစဉ်နဲ့ပတ်သက်လို့အခုလိုပြပြသွားတာပါကျွန်တော်တို့ကဒီဟိုလုပ်ငန်းတွေမလုပ်ခင်မှာဆိုရင်
ဒီဖေ့စ်1အဆက်စမန့်သွားတယ်ဒီသူတို့အဲ့ဖေ့စ်1အဆက်စမန့်ပြီးွားတဲ့ခါကျရင်ကျွန်တော်တို့လုပ်ခဲ့တဲ့ဒီအဆက်စမန့်ပေါ်ပုံဒီပြီးကျွန်တော်တီတပလူချင်းပြီးတင်အစည်းအဝေးပြန်လုပ်ပါပေါ့အဲ့အစည်းအဝေးပြန်လုပ်ပြီးတဲ့ခါမှာအဲ့ရရဲ့ဟောပုံမှန်30ပြီးတော့တခါဖေ့စ်2ပေါ့နော်တခြားနောက်တဲ့ဒီဆက်စမန့်တခါထပ်ပြီးတော့လိုမျိုးထပ်လုပ်ပါပေါ့အခုလိုကုလသမဂ္ဂအရာရှိတ
ရွာ23ရွာပေါ့နော်အဲ့ဒါဘူဒီတော်နဲ့မောင်နှောမြို့နယ်ထဲမှာရှိတယ်နောက်တစ်ခါကျတော့ဒီမောင်နှောမြို့နယ်ဟွာပေါ့တောင်ပြိုပေါ့နော်ဒီတောင်ပြိုမြို့ပေါ့အဲ့မှာပါတဲ့ခြေရွာအုပ်စု3စုပေါ့ဒါလောလောဆယ် face wash သဘောတူထားတာပါခင်ဗျဒီဟာကဒီကွင်းစင်းလုပ်တယ်ကွင်းစင်းလုပ်တဲ့ကောင်မသူတို့ independent လုပ်ချင်တယ်ဆိုလို့ကျွန်တော်တို့က independently pay လုပ်ထားတယ်ပေါ့နော်ဟိုလိုအပ်တဲ့ဟိုတခြားဟိုအုပ်ချုပ်တာဝတ်မှုအရာကူညီပေးတာတွေရှိတာပေါ့ဥပမာဒီဥပမာသူတို့ဟာမေးတယ်မြန်တယ်လုပ်တဲ့ခါတွေမှာသူတို့ interviewer တွေကြီးပဲမေးတာမြန်တာတွေလုပ်တာပေါ့နော
်ကုလသမဂ္ဂအရာရှိတွေကတော့ဒီကနဦးအကဲဖြတ်စစ်ဆေးချက်တွေဟာမြမအစိုးရတာဝန်ရှိသူတွေနဲ့ဇူလိုင်လကတည်းကဆွေးနွေးနေတဲ့ပုံမူကျဲပြက်တဲ့စီမံချက်တွေရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်ချက်ချင်းတက်ရောက်မှုရှိနိုင်တဲ့ခီးစင်မှာလိုအပ်တဲ့လုပ်ငန်းတွေကိုအကောင့်တဲ့ဖော်နိုင်ရေးအကဲဖြတ်လေ့လာသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
မမေခါတဲ့ရင်ပြဖို့ထားပါအခုဆက်ပြီးလာမယ့်ကြားပြည့်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းကအလင်းနဂိုင်ဖွဲ့တွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးတွေမလုပ်ဖို့ကြားဖြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသူတို့ပါတီကိုမဲမသိဖို့အတွက်လက်နက်ကင်ဖွဲ့တစ်ခုကချင်းချောက်ခဲ့ရာကြောင့်နိုဝင်ဘာကြားပြည့်ရွေးကောက်ပွဲမတိုင်ခင်အခုလိုသတိပေးရဖြစ်တဲ့အကြောင်းရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌကပြောပါရယ်ဒီသတင်းကို VOA ရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစပြီးမဲဆွယ်စည်းရုံးနေချိန်မှာကြားပြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကိုစာပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်ကြားပြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကဒီလိုတောင်းဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်စာပို့ရမယ်ဆိုတာသူတို့ကျင်းပမယ့်2015ကတိုင်းနာလက်နက်ကိုင်ကပဲလိုက်တော့နော်သူတို့စာထုတ်တာဟုတ်ကြားပြူမယ်မထည့်ရဘူးဆိုတော့စာအရင်ကထုတ်ခဲ့ပူတယ်လေ2015မှာအဲ့တော့ကျွန်တော်ကခုက SSPD ရောအကျဲ SSS စာပို့လိုက်တယ်ကျွန်တော်အဲ့ဒါသူတို့ကနေပြီးတော့ဒီသူလူထုကနေပြီးတော့လွတ်လွတ်လပ်မဲသေးပါသူတို့မှဘာမှဖိအားမရှိပါဘူးဆိုတဲ့စာအဲ့ဒီစာကျွန်တော်ကတောင်းထားတယ်သူတို့ကပေးမယ်လို့တော့ပြောတယ် SSPD ကတော့ပေးမယ်ပြောထားတယ်အကျဲ SSS ဥရစီကိုဆက်တယ်ဆက်လို့မရသေးဘူးသူတို့က NCA ထိုးထားတဲ့အဖွဲ့ဆယ်ဘွဲကအစုအလုပ်နဲ့ပြီးလို့ရှိရင်ထုတ်ပေးမယ်ဆိုတော့စာပါနော်
ကြားပြူပါတီဟာ2010ရွေးကောက်ပွဲမှာနေရာ58နေရာအနိုင်ရခဲ့ပြီး2015ခုနှစ်မှာတော့တနေရာပဲအနိုင်ရခဲ့တာဖြစ်ပါတယ်ဒီလိုတောင်းဆိုလိုက်တာဟာ2020ရွေးကောက်ပွဲအတွက်ကြိုတင်ရည်ရွယ်တာဖြစ်တယ်လို့ဦးဆိုင်အိုက်ပေါင်းကပြောပါတယ်ဘယ်လက်နက်ကိုင်အဖွဲ့အစည်းကရွေးကောက်ပွဲမှာဖိအားပေးတယ်ဆိုတာကိုတော့သူကဓာတ်ရိုက်ထုတ်ဖော်မပြောပါဘူ
းဒီ2020ကတော့ကျွန်တော်ကအဲ့လိုတော့မဖြစ်အောင်တော့ကျွန်တော်ကစူးစမ်းပါလေပြည်သူလူထုကတချို့ကငိုပြတော့ကျွန်တော်လာပြောနေတာဖွဲ့စည်းရတော့ပြောပြရတယ်တော့ဒါကျွန်တော်လက်ထက်မှာရှိတယ်ကျွန်တော်လည်းသူတို့ direct တွေ့လိုက်တော့ပြောပြပြလိုက်ပြီလေသူတို့လည်းဘာမှလည်းမငင်းမှုငြိမ်းနေတာဆိုတော့ကိုကလည်းဆက်ပြီးတော့ဖိတိပြောတယ်မကောင်းလေပြီးလဲပြီးခဲ့ပြီဗျာအဲ့ဒါမလား
ဒီသတင်းနဲ့ပတ်သက်ပြီးရှမ်းလက်နက်ကိုင်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ပြည်နယ်ဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုတိုင်းနှိပါးကလည်းပြည်သူ့စစ်နေကြောင်တပ်အဖွဲ့စသဖြင့်ဖွဲ့စည်းထားကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတောင်ကြီးခရိုင်ဥက္ ော်အဲအဓိကကတော့ဒီဟိုလက်နက်ကန်ကြီးစုတဲ့နယ်ပေါ့တပ်ပလောင်ကြီးပဲစီတိုင်ဟိုပုံပတ်ဆိုရင်လည်းဒါပြည်သူစစ်ကြီးစုတဲ့နယ်မြေပေါ့တန်ရီပါတီတွေမဲလားဆိုရင်လက်မခံရဘူးလို့ပါတော့လေစာထုတ်တာတွေရှိခဲ့တယ်ကွာကြော်တယ်အဝယ်မခံရဘူးဆိုတာပဲလေအဲနောက်ပင်လုံတို့လင်းခေးတို့ဟုတ်ပါဆိုရင်လည်းကျွန်တော်တို့မိုင်းနောက်မိုင်းရှူလို့ပေါ့နော်မိုင်းကိုင်းလို့အမအန်ဒီရုံဆိုင်ပုံးကိုဖြုတ်ချခိုင်းတာတွေပါလေပေါ့နော်နမ်နမ်ဆမ်မဆိုရင်ဒီရက်ကြီးရုံ28ရုံလောက်ကိုလေဒီဆိုင်ပုံးတွေဖြတ်ပြီးခံရတာတွေတက်ခဲ့တယ်ကွာဒီလက်နက်ကန်အဖွဲ့အစည်းတွေရှိနေတဲ့ယူရတော့အဲ့ရေကောက်ပွဲတစ်ခုအတွက်စစ်မှန်တဲ့အဖြစ်ရပေါ်တော့မလွယ်ဘူးပဲကျွန်တော်တို့ထင်ပါတယ်
လာမယ့်ဂျာပြယူကောက်ပွဲမှာတော့ရှမ်းပြည်နယ်မှာလဲချမြို့နယ်တမြို့နယ်တွေမှာကျင်းပမှာဖြစ်ပြီးဂျာပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဂျာကောင်းခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်2018ခုနှစ်ဂျာပြယူကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးလွတ်တော်အသီးသီးအတွက်စုစုပေါင်းလက်လက်မဲဆန္ဒနဲ့13နေရာမှာကျင်းပမှာဖြစ်ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါဒေါက်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးညထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့ American နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းမှာတပုတ်ကိုတင်ဆက်ပေးကြပါမယ်။နှစ်ပေါင်း60အတွင်းအကြီးမားဆုံး Hurricane မုန်တိုင်း Florence ဟာ American အရှေ့တောင်ဘက်ကမ်းရိုးတန်းကိုဥတီလာနေတဲ့အတွက်မုန်တိုင်းဝင်ရောက်ဖြတ်တန်းမဲ့အရှေ့ဘက်ကမ်းရိုးတန်းမှာရှိတဲ့ Virginia ပြည်နယ်တောင်နဲ့မြောက် Carolina ပြည်နယ်တွေမှာအရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ပြည်내အာဏာပိုင်တွေကအရေးပေါ်ကူညီကယ်ဆယ်ရေးတွေပြင်ဆင်နေကြပြီးဒေသခံတွေကိုမုန်တိုင်းဘေးလွယာကိုရှေ့ပြောင်းကြဖို့နှိုးဆော်သတိပေးနေတယ်လို့ဒေသခံတော်တော်များများလည်းတင်းရှောင်သွားပြီးဖြစ်ပါတယ်။မြောက်ကော်ရီလိုင်းနဲ့ပြည်내ကမြန်မာမိသားစုတွေလည်းမုန်တိုင်းဘေးရန်ကြီးရဲ့ကြိုတင်ပြင်ဆင်နေကြတဲ့အထက်မှာမြောက်ကယ်ရိုလိုင်းနဲ့မြန်မာတူဖြစ်တဲ့ကိုအောင်တန်းကို VOA ကမတ်ဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
အခုကျွန်တော်တို့မြန်မာပြည်သားတိုင်းပိုင်းတွေရောတချို့တော့ဒီ American ဒီဒေသခံသူတွေရောပေါ့နော်ဒီဝယ်ကြတယ်အစားအသောက်တွေဝယ်ကြတယ်ဖျောင်းနိုင်လို့ဟာမိဖြစ်တော့နောက်တစ်ခါသမီးတို့အားမျိုးတွေဝယ်ဟိုဝယ်ကြတယ်ပေါ့နော်အဲတော့ဟာလီဂီတာတို့နောက်ဟာဖူလိုင်းတို့အခြားဒီ market တွေမှာဝယ်ပြီးတော့ပေါ့နော်ကိုယ့်အိမ်တော့ကိုယ်ပဲမနည်းရဆိုရှင်ကျွန်တော်ဆိုရှင်ရေတော်ဝယ်တယ်ရေတော်ဝယ်ရင်လည်းလူတိုင်းလာတဲ့လူတိုင်းကလူအယောက်90လောက်လာရဲ့တယောက်၄၀ကျော်ကရေမဝဲတဲ့လူရှိရေပုံဝင်ကြတယ်လူတိုင်းကလည်းနေတာမဟုတ်ဘူးကျွန်တော်မမြင်ဟာရီဂီတာမှာအဲ့မှာရှိတဲ့လှဲတွေဆိုလို့ရှိရင်အဲ့လိုရေတင်ပြီးတော့တည်ဖို့တော့မှလှဲမရှိတဲ့အဲ့လိုလူတိုင်းအဲ့လိုမျိုးရေကိုတော့အဓိကဝင်ကြတယ်နောက်ကအစားအစာတွေဝင်ကြတယ်နောက်ကလက်ရှိမိပါတွေတက်နိုင်တဲ့တစုတွေကတက်ကြနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်လက်ရှိမိတွေတက်တော့သွားလို့ရှိရင်ဖျောင်းတိုင်းတို့တက်ဟိုကလင်းလေးတမီတို့အဲ့လိုမျိုးဝယ်တဲ့နေရာအများကြီးပါတယ်မိမိတို့ကတော့ကျွန်တော်ကိုယ်တိုင်လည်းရေသွားဝယ်တယ်ပေါ့နော
်ဒီအမေရိကန်ပြည်ထောင်စုမှာဒီလိုမျိုးတဘာဝဘေးရန်ရဲ့ကြရောက်လာတဲ့အချိန်ဒီမှာဒီလိုသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေနောက်သက်ဆိုင်တဲ့ဒီမိုးလေဝသအစသဖြင့်လုံခြုံရေးနောက်ပြီးတော့ဒီကုညီကယ်ဆယ်ရေးတွေကိုလည်းအချိန်နဲ့တပြေးညီသူတို့ဆောင်ရွက်ပေးနေတဲ့အနေအထားကိုရောကိုအောင်တန်းတို့ဘလို့များမြင်မိပါလဲရှင်သူတို့ဘက်ကဒီလိုစနစ်တကျပြင်ဆင်နေတဲ့ဟာဒီပေါ်မှာပေါ့နော်
အော်ကျွန်တော်ကတော့ဒီအမေရိကန်အစိုးရကိုကျေးဇူးတင်တယ်လူတွေရဲ့အသက်ဘေးအန္တရာယ်တွေကိုကာကွယ်ဖို့တကူသူတို့သတင်းတွေထုတ်ပြန်တယ်နောက်ကဥမာဖုန်းတွေကျွန်တော်တို့ဖုန်းတွေဆိုလို့ဆိုရှင်က text message တွေပို့တယ်ဟုတ်လားလူတွေပေါ်မှာအသက်တွေပေါ်မှာသူတို့တန်ဖိုးထားတာနောက်တစ်ခုကဒီဘေးအန္တရာယ်တွေကိုကာကွယ်ဖို့တကူသူတို့စနစ်ချကျူးတင်ပြင်ဆင်တာဆိုတာသတင်းတွေညွှန်နေတယ်ဟုတ်လားသူတို့သတ်မှတ်ထားတဲ့စင်တာတွေမှာစောင့်ကြည့်နေတယ်ဟုတ်လားကေဆေရေးအင်အားစုတွေကိုအမြဲတမ်းအသိအမြင်ထားနဲ့လုပ်နေတဲ့ဆိုတဲ့ဥစ္စာကိုဟုတ်လား TV ရညွှန်နေတယ်အလားလူတွေဒီ message တွေပေါ့နော်ဟလာဖုန်းတွေကပို့နေတယ်ဟလာတကယ်လို့များခက်ခဲဖြစ်လာလို့ဆိုရှင်လည်းအကြောင်းကြားပါဆိုတဲ့ဟာတွေအခုမယူပန်းဘက်ကဆိုလို့ဆိုဆိုရှင်ဟလာဒီနေ့7နိုင်တော့ပိုင်းနေပြီးတော့ရှိကြပါတကယ်လို့မရှိနိုင်တက်စီမရှိလို့ဆိုရှင်လည်းအဲ့မှာအဖွဲ့ကြီးရှိရဲ့တက်စီထည့်ပေးမယ်မတော်နိုင်လို့ဆိုလည်းပြည်ပေးမယ်အဖွဲ့ကြီးအားအားလုံးကြီးကျင်းလာအဲ့ဒီယူရမှာရှိတဲ့တကယ်ရင်းနေတဲ့အကြံပေါ်ပြလို့ပြရတာ
Okay, now to Kua Jamati Jenaga, I could get Lumon Ijalame solution, or not the machine, the Yakwa, the Aneo, the Atibeza, Jangjaza, the Hario Pora, Murishila.
Oh, I don't
ဒီကျွန်တော်ပုံနိုင်ရန်ဒီကနေ့ရှင်းနိုင်ဒီဆရာနဲ့စီးပြီးတော့တကယ်လို့မြောင်းနဲ့ကျောင်းသားတွေကိုခလာစားတော့ပြီးကျွေးဖို့အတွက်ကိုကက်ကက်ဖြစ်နေစေတော့မှာဟိုတယ်မှာအဲ့ပုံထားတာပြန်ဥစားတဲ့ဖြစ်နေပြီးတော့ဗောနော်။ဟုတ်ကဲ့အဲ့တော့တကယ်လို့မုံတိုင်းတိုင်လာမဲလို့ဒီလိုဒရင်ကြားတဲ့အတွက်တချို့နီးတဲ့နေရာတွေကလူတွေရောတခြားနေရာတွေကိုတင်းဆောင်သွားတာမျိုးတွေတွားပြီးမုံတိုင်းခိုး
ကိုတုံးထွက်ပြီးအဲ UNB နဲ့နီးရဲ့နေရာကပြည်ချင်းတို့တက်နော်ရအောင်ပေါ့ဆိုအကုန်ခတ်ပြီးသူတို့ပြောပါတယ်ဒီနေ့ပြည်ချင်းတွေလမ်းပြောတာ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အဲ့တော့အခုဒီမုံတိုင်းကတော့ဒီရပိုင်းနေထဲမှာလာမယ်ပေါ့နော်အဲ့တော့ကောင်တန်းတို့ရောဒီကုန်းမလည်းဒီမိသားစုတွေရှိတယ်နောက်ဒီကလေးလေးတွေလည်းရှိတဲ့ခါကြတော့လေဒီမုံတိုင်းများတကယ်လို့အဲ့ဒီဘတ်တွေဟိုဟာဖြစ်မယ်ဆိုလို့ရှိရင်ဘလို့များမုံတိုင်းအတွက်ကြိုတင်ပြင်ဆင်နေရတယ်လုပ်နေပါလေရှင်အိမ်မှာလေ
အော်အိမ်မှာဆိုလို့ရှိရင်ကျွန်တော်တို့စာဦးကတော့ဒီအုံနဲ့ဆောက်ထားတဲ့ပက်ကမို့ပေါ့နော်ကျွန်တော်ကတော့ဟိုဟလာအိမ်မှာကြိုတင်ပြင်ဆင်ထားတဲ့ပေါ့အစားအ6ဒီဟလာဒီကိုပမာစားစားတွေစနစ်တကျပြင်ဆင်ထားပါလေနောက်ခရောင်းတိုင်းလိုခုနေ့ကအကုန်လုံးလုပ်ထားပါ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကောင်းတဲ့ရေဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ဟုတ်အားလုံးဘေးကင်းကြပါစေနော်ဟုတ်ကဲ့
ဟုတ်ကဲ့ပါဟုတ်ကဲ့ပြည့်ရှင်နေကြပါလိ
မ့်မုံတိုင်းအန်ရဲ့ဂျိုတင်ပြင်ဆင်နေကြတဲ့မြောက်ကယ်ရိုလိုင်းနားနေမြန်မာမိသားစုကိုမတ်စုမုံကဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့အနီးနိုင်ငံခြားအလုပ်သမားတွေရဲ့ကလေးတွေအတွက်မူလာတန်းကျောင်းတစ်ကျောင်းဖွင့်ပေးတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံသားအလုပ်သမားတွေအများဆုံးလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အနီး Smoke Sa Contract ခရိုင်အတွင်းမှာနိုင်ငံခြားသားအလုပ်သမားကလေးတွေရည်ရွယ်ပြီးထိုင်းအလုပ်သမားဝန်ကြီးဌာနကမူလာတန်းကျောင်းတစ်ခုဖွင့်ခဲ့ပါတယ်ဒီကျောင်းမှာမြန်မာနိုင်ငံသားကလေး130ကျော်တက်ရောက်ပညာသင်ကြားမှာဖြစ်ပါတယ်မန်အေးမာကတင်ပြပို့ထားတာပါ
ထိုင်းနိုင်ငံဘန်ကောက်မြို့အနီးကစမုတ်စာခွန်ခရိုင်ထဲမှာတရားဝင်မှတ်ပုံတင်ထားတဲ့မြန်မာအလုပ်သမား28,000နီးပါးအလုပ်လုပ်ကင်နေပြီးတရားမဝင်အလုပ်သမားတွေလည်းရှိနေတာပါသူတို့တွေကတချို့အလုပ်သမားတွေရဲ့ကလေးတွေဟာကျောင်းနေဖို့အခွင့်အလမ်းနည်းပါးတာတွေကြောင့်တချို့ကတော့ပညာမတက်ကြတာတွေတချို့ကတော့ကလေးအလုပ်သမားတွေလည်းဖြစ်နေကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကနေဝက်စီဒီမွန်လို့အမည်ရတဲ့ထိုင်းအစိုးရမူလာတန်းကျောင်းလေးတစ်ခုကိုစက်တင်ဘာလ10ရက်နေ့ကဖွင့်လှစ်ပေးခဲ့ပါတယ်။ထိုင်းလူသမားဝင်ကြီးကတော့ကျောင်းဖွင့်ပွဲမှာအခုလိုပြောသွားပါတယ်။သူပြောသွားတာကတော့ခုလိုမျိုးထိုင်းနိုင်ငံထဲမှာလာပြီးတော့အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားတွေရဲ့ကလေးငယ်တွေအတွက်ပညာရေးကိုတာဝန်ယူပေးနိုင်တဲ့အတွက်ဝမ်းမြောက်မိပါတယ်ဆိုတဲ့အကြောင်းနဲ့ဒါဟာထိုင်းအစိုးရအနေနဲ့ကလေးငယ်တွေရဲ့စာသင်ကြားတက်မြောက်ခွင့်ဆိုတဲ့ကလေးအခွင့်အရေးမဆုံးရှုံးရအောင်လှုပ်ဆောင်ပေးတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့တာပါဒီစာသင်ကြားဖြစ်မြောက်ရေးအတွက်ထိုင်းလူ့သမားဝန်ကြီးဌာနနဲ့မစ္စတင်အလှကုန်ထုတ်လုပ်ရေးကုမ္ပဏီကနေကျောင်းဖြစ်မြောက်ရေးအတွက်ပံ့ပိုးကူညီဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်ကျောင်းဆရာဆရာမ9ဦးစေတနာဝန်ထမ်းဆရာအကူ3ဦးနဲ့ကလေးလေးတအူတို့ကိုစတင်ခန့်အပ်ထားပါတယ်စမုတ်စာခွန်ခရိုင်အတွင်းမှာတရားဝင်အလုပ်သမားအလုပ်လုပ်ခွင့်ပါမစ်ရှိသူ 28,000 လောက်အလုပ်လုပ်ကင်နေကြတာပါအလုပ်သမားတွေရဲ့ကလေးငယ်တွေကတော့အခုဖွင့်တဲ့မူလာတန်းကျောင်းမှာလာရောက်အနှံ့ပြီးကျောင်းထားနိုင်ကြတော့မှာဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံသားရှမ်းမြန်မာမွန်ကရင်စတဲ့မြန်မာကလေး135ယောက်ကိုကျောင်းတက်ဖို့လက်ခံထားပြီးထိုင်းနိုင်ငံသားကလေးငယ်15ယောက်လည်းပါဝင်တယ်လို့ဆိုပါတယ်ထိုင်းနယ်စပ်မှာတော့မြန်မာနိုင်ငံသားကလေးငယ်8,000ကျော်လောက်ဟာထိုင်းအစိုးရဖွင့်ထားတဲ့ကျောင်းတွေမှာကျောင်းတက်နေကြတာပါ။နောက်ထပ်မြန်မာလူ့သမားကလေး14,000နီးပါးကတော့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာစာတင်ကျောင်းတွေမှာစာတင်ကြားနေကြတာဖြစ်ပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူလူနဲ့ကျန်းမာရေးမြမရေးတုံးတက်ချဲအစီအစဉ်နဲ့တပတ်အတွင်းအားကစားအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တိတ္တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာကလေးငယ်တွေအသက်6လမကျော်မချင်းမိခင်နှုတ်ရည်တိုက်သွေးခြင်းနဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
I think journalists can, and in fact, I think that's what journalism should do. Journalists are citizens like everyone else, and of course, they.
Family media, တကယ်ရှိနိုင်လားဆိုတော့ American ပြည်အောင်စု public diplomacy နဲ့ global communication ညွှန်ကြားမှုလည်းဖြစ် George Washington တက္ကသိုလ် media လူလူရေးရာနိုင်ငံတကာရေးရာတွဲဘက်ပါမောက်ခါလည်းဖြစ်တဲ့ Janet Steele ကဆွေးနွေးတင်ပြသွားတာပါဒါအပြင်အာကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မိခင်တို့ရဲ့ကြောင့်ရင်သွေးရဲ့ကာယညာနာစွမ်းရည်ဖွံ့ဖြိုးရေးအထောက်အကူဖြစ်တဲ့အပြင်ယောဂကာကွယ်နိုင်စွမ်းကိုလည်းအပြည့်အဝပေးရာကြောင့်ကလေးအသက်6လမကျော်မချင်းမိခင်တို့ရဲ့တိုက်ကြွေးပေးဖို့တတ်ကျွန်းသူတွေကတိုက်တွန်းပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြပေးထားပါတယ်။
မိခင်တို့တိုက်ကြည့်တယ်ဆိုတာဟာအလုပ်လုပ်နေတဲ့မိခင်တွေအတွက်တော့လေကူတဲ့ကိစ္စတခုမဟုတ်ပါဘူး။ကလေးပြည့်စုံဆော့ချောက်ရတာကိုအတွေ့အကြုံမရှိသေးဘူးဆိုရင်ငွေရှာတဲ့အလုပ်လုပ်ရတာနဲ့ကလေးပြည့်စုံဆော့ချောက်ရတာတွေကိုတပြိုင်တည်းဆောင်ရွက်တဲ့နေရာမှာပို့ပြီးတော့အခက်အခဲတွေရှိနေမှာပါ။တဦးဖြစ်တဲ့တားကြီးကိုပြည့်စုံဆော့ချောက်တဲ့နေရာမှာအခက်အခဲတွေရှိခဲ့ပေမဲ့တမီးလေးမွေးလာတဲ့အခါမှာတော့အတွေ့အကြုံတွေရှိလာပြီးဖြစ်တာကြောင့်မိခင်တို့တိုက်ကြည့်တဲ့နေရာမှာပို့ပြီးလွယ်ကူချုံးမိလာတယ်လို့အမှုပညာရှင်တဦးဖြစ်သူအဆိုတော်ဆုံသိန်းပါကပြောပါတယ်
သူတို့မြောက်ဘလို့မတ်ဆုံးမင်းဒါလေးတယောက်သမီးတယောက်ရှိတယ်ဒါတော့၅နှစ်ပြည့်ပြီသမီးပြေတော့ဘုရား၃လပဲနော်ဆိုတော့သူတို့သမီးတို့ဒါတော့ဆိုတော့ဟိုပို့ပြီးတော့အတွေ့အကြုံမရှိတော့ပို့ပြီးတော့သမီးဆက်ဆိုင်ပို့ပြီးပြန်မှန်းတယ်ပမာဆုံးကတော့အဲ့ဒီကလေးကဘုရားကွဲစိတ်ပြီးမွေးတဲ့ခါကျတော့အမေတို့မထွက်တဲ့ပြဿနာရှိရဲဒါတွေအကုန်လုံးကိုလည်းဟိုမိသားစုတွေကပြီးဝိုင်းပြီးတော့ပန်ပိုးပြီးတော့ဟိုကိုလည်းစိတ်ကမကြအောင်ငါမြင်အောင်ဝိုင်းပြီးပန်ပိုးရဲပြီးတော့ကိုကိုယ်ရန်ကလည်းရင်သွေးငယ်ကျမ်းမာဖို့ဆိုပြီးတော့ဒီရည်ဆိုင်အစားတောက်တွေအများကြီးဆိုင်ဝါအနေမှာရှိနေပဲကိုကတာမီအတွက်ခေါင်းမဲ့ဟာချင်းနဲ့ကတော့အကုန်လုတာပဲလေဆိုတော့ဒီလိုမျိုးအမေတို့ဟိုသက်သက်ကြီး6လကြီးကြိုက်ဖို့ကသုံးသိန်းနေနေကတော့တော်တော်လေးကိုပြောတာထက်လက်တွေ့လုံးတဲ့ချိန်မှာပုံပြင်မှန်းတယ်ဒါတော့ကရှင်းလာတဲ့လောက်ကြီးတိုက်တယ်ရှင်းလာရှိကောင်းအောင်တိုက်တယ်ဘောနော်ရှင်းလာရှိကောင်းအောင်တိုက်တော့ဟိုရားမှာအလုပ်တွေပါဆိုရင်လွတ်သွားတာအများကြီးရှိတယ်ဒါပေမဲ့လို့ဟိုကိုသားသမီးကျန်းကျန်းမာမာနဲ့အဲသူတို့တွေဆွေးတဲ့ခါကျတော့ဘူပေးဆက်လိုက်ရတာဘာမှမဟုတ်ဘူးပြီးတော့သမီးကျတော့အရင်တော့ထက်ဆန်အတွေ့အကြုံပိုရှိလာပြီပြီးတော့အခုကတော့ social media နေပြီးတော့ဟိုမိခင်နဲ့ပတ်သက်တဲ့ဟာဘုစုတာတွေအများကြီးရှာလို့ရပြီဆိုတော့အဲ့ဒီကနေစာလေးတွေဖတ်ထားတော့တော်တော်လေးကိုဘာတွေပြင်ဆင်သင့်လဲဘာတွေမလုပ်သင့်ဘူးဆိုတာကိုပြီးတော့ဘုစုတာပိုရှိလာတော့နည်းနည်းလေးပြင်မှန်းနေပေမဲ့ဟိုအရင်ကတော့စံတော်ဘာမှမဖြစ်တော့ဘူး
အမှောင်မွေးထားတဲ့မိခင်တွေအနေနဲ့လည်းမိမိတို့ရဲ့ရင်သွေးကလေးကိုမိခင်တို့လုံလုံလောက်လောက်တိုက်နိုင်ပါမလားလို့စိတ်ပူမိကြပါပါရ ယနေ့ကလေးတွေရဲ့အသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းကိုသာတိုက်ကြွေးပေးဖို့လိုအပ်တာကြောင့်အခက်ခဲတွေကြားတဲ့ကနေအမွာသမီးလေးနှစ်ဦးကိုအသက်6လအထိမိခင်တို့တမျိုးတည်းတိုက်ကြွေးနိုင်အောင်ကြိုးစားပြီးပြုစုခဲ့ရတယ်လို့အဆိုတော်နဲ့ရုပ်ရှင်သရုပ်ဆောင်တဦးဖြစ်သူဒေါက်တာချစ်သူဝေကပြောပါတယ်
မားရဲ့အစိုးရဆိုတော့သမီးလေးယောက်ကအမွာဖြစ်တဲ့အတွက်ကြောင့်အချိန်ထဲမှာမိခင်တို့လျှောက်ဆောင်ကိုလုံလောက်တတ်နေပါလားဆိုတာဖြစ်ခဲ့တာပေါ့နော်အဲတော့ကိုရိုင်းရင်ဖြစ်တဲ့အတွက်ကြောင့်ဒီနေ့ရှင်းမားတော့သမီးလေးယောက်ဖြစ်တဲ့အတွက်ကြောင့်မမရဲ့ဖြစ်တဲ့ကဘာနဲ့ပတ်သက်လဲဆိုတော့အလုံးထွက်လို့နေတဲ့မိခင်တွေကသွားကြည့်အချိန်မှမရှိဘူးနဲ့ဆိုတော့မိခင်တို့စိုးလို့ထားပါတော့နော်မားတော့ breastfed respond နဲ့ကြည့်ရအဲမမပြီး fresh ထဲမှာသိမ်းရတယ်ပြီးရင် deep freeze လောက်ရတယ်ပြန်ဖြုံးရတယ်အလုံးလည်းအရင်ဆုံးမမကလည်းအရန်ပြန်မှန်းနေတယ်ဒါပေမဲ့မမချအောင်မင်းလေးဆိုပြီးမိန်းမယောက်ကိုတိုက်ကျွေးနိုင်ခဲ့တယ်ပေါ့နော်အဲ့တော့လောလောဆယ်အမေလေးကိုလည်းမမရဲ့အတွေ့အကြုံတွေကနေပြီးတော့မျှဝေပြီးတော့မမအားလုံးကိုအားပေးချင်ပါတယ်လို့
မိခင်တို့မှာကလေးငယ်လေးရဲ့ကာယညာနာဆွမ်းရည်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်တဲ့အာဟာရဓာတ်တွေအားလုံးပါဝင်နေတဲ့အပြင်ယောဂခုခံကောင်းဝယ်ပေးနိုင်တဲ့ကိုယ်ခန့်ဆွမ်းအားတွေပါပါရှိနေတာပါဒါကြောင့်ရင်းနှီးငယ်လေးတွေကိုအသက်6လမကျော်မချင်မိခင်တို့တမျိုးတည်းတိုက်ကျွေးပေးရမယ်လို့ကလေးထုခုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးစောဝင်းကပြောပါတယ်
ဒီကနေ့ရမှာကစီတက်လည်းပါတယ်စီတက်လည်းပါတယ်သားတက်လည်းပါတယ်ယောဂကံဝင်တဲ့တက်တွေလည်းပါတယ်အဲ့တော့ကလေးတယောက်တည်းမိခင်တို့ဒီလုံးဝပြည့်စုံလုံလောက်တဲ့အာရုံဖြစ်တယ်ဒီတဲ့ကောင်းတာဘာမှမရှောင်လို့မသိဘူးဒါဒီပထမရန်သာအကောင်းဆုံးအရာဖြစ်တယ်အဲ့တော့အကောင်းဆုံးအရာဖြစ်ပြီးတော့သူထက်တဲ့ပမာဏကလည်းဘာဖြစ်လဲဆိုရင်ကလေးရဲ့လိုအပ်ချက်တွေသောက်တာဒီလိုအပ်ချက်ကလုံလောက်ပြီးသားနော်ဆက်ကလေးကိုတပြည့်ဟာသွားတွေ့ရင်ဘာဖြစ်လဲဆိုရင်ဥမာသမင်းခွန်းနဲ့ပေါ့သမင်းခွန်းလိုက်ကလေးကဘိုင်းဝါသွားအဲ့ဝါသွားလို့ချင်းကလေးကတရားရရင်တော့အမင်းတို့ပဲစိုးရမယ်အာမတော့20ရရင်တော့မို့ကြည့်လိုက်ရင်70ရရင်တော့မစိုးတော့ဘူးဆိုတော့ဒီကလေးကိုသွားပြီးတော့ရေတိုက်တာလည်းမှားတာပဲဘာလို့ဆိုရေကမိခင်တို့ထဲမှာရေရပါပြီသားပေါ့ကလေးကရေစားလဲလို့ဆိုမယ်လို့စားလဲလို့ဆိုအဲ့လိုဖြစ်အောင်လို့တဘာဝကဖန်တီးပေးတာအဲ့လိုပဲဒီစားတော့ပေါ့မသမင်းဆိုလို့ချင်းပေါ့စံပြုတ်သမင်းစားပြီးကျွေးရင်ကတော့ကစီတတ်တော့ပါတယ်။အဲ့နဲ့အသားတက်ဒီပါစိတ်မပါဘူးနော်။တကယ်တမ်း။အဲ့တော့အကောင်းဆုံးဖြစ်တဲ့ကိုယ်ကလေးကိုသူ့အတွက်တွေးလိုက်ခြင်းအဖြစ်ကလေးကအကောင်းဆုံးတရားရိုင်းလုံးရမယ်နေရာမှာပထမဒန်းသားတရားရိုင်းလုံးဒုတိယဒန်းသား20ရိုင်းလုံး30ရိုင်းလုံးသွားတွေးသလိုဖြစ်မှာ။ကလေးကပို့ပြီးတော့ဝါလာမှာမဟုတ်ဘူး။မနှုတ်ဘူးပို့ပြီးတိုက်တာလည်းမှားတာပဲ။တော့မိခင်ကလှုပ်လှုပ်ရရင်တော့ဟုတ်တယ်။နှုတ်ဆိုလို့ရှိရင်မတိုက်အောင်နော်။အေးအဲ့လိုပဲရေလည်းတက်ချာမလုပ်ဘူး။သမင်းလည်းခွင့်နေရမှာ
။ယနေ့ကလေးရဲ့ကာယညာနာဆွမ်းရည်တွေဖွံ့ဖြိုးပြီးယောဂကောင်းဝယ်နိုင်စမ်းတွေအပြည့်အဝရရှိစေဖို့အတွက်အသက်6လမကျော်မချင်းမိခင်တို့တမျိုးတည်းကိုသာ Q site တိုက်ကျွေးတဲ့အကြောင်းတရေပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ပြပေးခဲ့တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်နိုင်ငံတစ်ခုမှာအခြေအနေတရက်ဟာနိုင်ငံအကျိုးစီးပွားနဲ့ပတ်သက်လာတဲ့အခါတနည်းအားဖြင့်အမျိုးသားရေးအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ယူဆစရာဖြစ်လာတဲ့အခါမီဒီယာတွေကဘယ်လိုရေးသားတင်ပြသင့်ပါသလဲအမျိုးသားရေးစိတ်တဲ့အခြေခံနဲ့ရေးသားတင်ပြသင့်တယ်မသင့်ဘူးဆိုတာကို American ပြည်အောင်စု Public Diplomacy နဲ့ Global Communication ညွှန်ကြားမှုလည်းဖြစ် George Washington တက္ကသိုလ်မီဒီယာလူထုရေးရာနိုင်ငံတကာရေးရာတွဲဘက်ပမောက်ခါလေးဖြစ်တဲ့ Janet Steele နဲ့ဥကျော်စန်းတာကဆွေးနွေးသုံးသပ်ထားပါတယ်။ပထမပိုင်းကိုဒီဘက်မှာတင်ဆက်ပေးထားပါတယ
်။ Janet အခုလိုကျွန်တော်တို့ VOA ကိုတွေ့ဆုံမင်းများတွင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရပါတယ်ဖြည့်ကြားရတာဝမ်းသာပါတယ
်။ပထမဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်။မီဒီယာရဲ့ဗက်မလိုက်အယူဆဟာအမျိုးသားရေးဝါဒ Nationalism ကိုကျော်လွှားနိုင်မယ်ထင်ပါလား။မျိုးသားရေးဝါဒဟာလူအဆိုင်ဝန်းမှာအင်မတန်စွမ်းအားကြီးတဲ့ဝါဒတရားဖြစ်ပါတယ်။ဆိုတော့ဗမ်လိုက်သင်မှုဆိုတဲ့မီဒီယာရဲ့အယူဆဟာဒီလိုအင်အားပြင်းထန်တဲ့အမျိုးသားရေးဝါဒကိုဆန့်ကျင်ထိုးဖောက်နိုင်နိုင်မယ်လို့ကျွန်တော်ထင်ပါသလား
။ I think journalists can and in fact I think that's what journalism should do. Journalists are citizens like everyone else and of course they feel a strong sense of national pride but on the other hand their job is to serve the truth.And sometimes reporting on the truth.
Okay, journalists say ထုတ်ဖောက်ကြော်လွှားနိုင်မယ်လို့ကျွန်မထင်ပါတယ်။ဒီလိုမျိုးအမျိုးသားရေးဝါဒကိုထုတ်ဖောက်ကြော်လွှားရေးဆိုတာတကယ်တော့မီဒီယာအနေနဲ့လုတ်တဲ့ကိစ္စပဲလို့ထင်ပါတယ်။ journalists တွေကလည်းအများတကာလိုနိုင်ငံသားတွေပါ။သူတို့ကလည်းအမျိုးသားရေးစိတ်နဲ့ရှိတဲ့သူတွေပါ။တခြားတစ်ဖက်မှာတော့သူတို့ရဲ့တာဝန်သူတို့ရဲ့အလုပ်ကအမှန်တရားကိုဖော်ဆောင်နိုင်မှုပါ။တခါတလေလည်းဒီအမှန်တရားရေးသားတင်ပြရတဲ့အခါမှာအမျိုးသားရေးလိုင်းကိုထိခိုက်စေတတ်ပါတယ်။ Dilo Kanyo Male, do yet down arrow, and Mandiago Pio Epsipari. Jama Pogaro, Elumio, Mandiabaga, Yetia, Journalist, and Yamazo Dawin Lutimai. Time he do ten sound at a dampo, Yamai Lutine. Bajan Lesuro, Nang Henry, Jamaria, American Piazu Pawe, Nang Henry, and Yerem and Mamau. A Kama, a soyaga, say so, Doda Pinan di Dial, and Mandiago Taujauga, Journalist, yet Dawima.
Sura.
Oh, absolutely. I think to me, journalism is the most noble profession there is because journalists bring truth to the people.
ပါချောင်းလေဆိုရင်ဂျာနယ်လစ်တွေကလူလူတွေနိုင်ငံသားတွေအတွေအမှန်တရားကိုစောင့်ခြင်းပေးပါတယ်ပြီးတော့ဒီအလုပ်ကတိတ်ကိုခက်ခဲပါတယ်ဂျာနယ်လစ်တယောက်သူ့ရဲ့အလုပ်ကိုလုပ်ကိုင်နိုင်ဖို့ဘယ်လောက်ခက်ခဲလဲဆိုတာကျွန်မရှော့မတွက်ချင်ပါဘူးအထူးသဖြင့်ဒီနေ့ခင်မှာနောက်ပြီးတော့အထူးသဖြင့်
Democracy အတွင်းကူးပြောင်းတဲ့နိုင်ငံတွေမှာပို့ပြီးတော့ခက်ခဲပါတယ်။မီဒီယာကောင်ကဘယ်လိုလဲဆိုတာကိုအစိုးရကိုအသိပေးရုံမကနိုင်ငံသားတွေကိုပါပညာပေးဖို့လိုအပ်ပါတယ်။သူတို့ဟာစစ်မှန်ကောင်းမွန်တဲ့ဂျာနယ်လစ်ဇမ်သတင်းပညာကိုအတွေ့အကြုံမရှိကြပါဘူး။သတင်းသမားတွေသူတို့အလုပ်သူတို့မှန်မှန်ကန်ကန်လုပ်နေတာကိုတခါတည်းမှာလူတို့ကမကြိုက်ပါဘူး။
Well, that's such an interesting question because I'm so lucky. I've been able to do a lot of traveling in different countries in the region, in Southeast Asia. And I started out as a Fulbright professor 20 years ago in Indonesia under the Suharto regime.
အဲ့ဒီကဖူဗရိုက်အစီအစဉ်နဲ့ပေါမခဖြစ်တဲ့စပြီးတော့တာဝန်ထမ်းဆောင်ခဲ့ပူပါတယ်အဲ့တော့ကကျွန်မစဉ်းစားတယ်အော်တနားစရာကောင်းတဲ့ဒီအင်ဒိုနီးရှားသတင်းတောက်တွေဟာဆိုရင်ဆူဟာတိုရဲ့တင်းကျပ်တဲ့အုပ်ချုပ်ရေးအောက်မှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိကြဘူးဂုတ်ဂျာနယ်လစ်ဇမ်ကောင်းမွန်တဲ့သတင်းရေးသားတင်ပြမှုကိုသူတို့နားမလည်ကြဘူးလို့ထင်ခဲ့ပါတယ်ဒါပေမဲ့ ကိုလုတ်ပိုင်ခွင့်မရှိရင်သာနေမယ်။သူတို့ဟာဖိနှိပ်ခံရမယ်။အနည်းကြုံရနိုင်တယ်။စံစာလုတ်ခံရမှာကိုကြောက်လို့ပုံပွင့်လင်းလင်းမရင်းနိုင်တာပဲရှိမယ်။ဒါမဲ့လည်း good journalism ဘာလဲဆိုတာသူတို့သိကြပါရဲ့။ဆိုတော့ journalist တွေကိုပညာပေးဖို့မလိုဘူးထင်ပါရဲ့။သူတို့အနေနဲ့ရေးသားတင်ပြခွင့်အတွေ့အကြုံနဲ့အလေ့ကျင့်တဲ့လူတွေထင်ပါရဲ့။ဘာတွေလုပ်ရမယ်ဆိုတာသူတို့သိပါရဲ့
။နောက်ထပ်သဘောတရားမိကွန်းတစ်ခုမိကျင်ပါသေးရဲ့။ဓမ္မတိခံကြရဲဆိုရဲကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲကိစ္စ။Journalism ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါလား Journalism ဟာ objective ဖြစ်တယ်ပေါ့တကယ်ပြောရင် Journalism ဟာ objective ဖြစ်တယ်လို့ယူဆပါလား
That's such a complicated question because I think as human beings it's impossible for any of us to be completely objective but that doesn't mean that we can't follow a set of guidelines a set of rules to be fairto verify what we report to try to consider other points of view to try to
ဒါကတိကတမေကွန်ပါလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဋိဋ္ဌံကြဖို့လုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေလက်ညှိုးမှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစည်းမျဉ်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျမအမြင်မှာတော့ journalism ဆိုတာ discipline of verification အမှားတန်ကိုစစ်ဆေးရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုတင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစစ်ဆေးရတာက verify လုပ်ရတာဓမ္မထိတ်ထန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်ထန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့ညှော်မှန်းချက်တည်းရဲ့ပါ။အဲ့ဒီညှော်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်ပြည်တွင်းသတင်းသမားတွေနဲ့ပြည်ပသတင်းသမားတွေအကြားကွဲလွဲမှုကိုလည်းပဲဆွေးနွေးကြပါတယ်။အခုမြန်မာပြည်မှာတွေ့နေရပါတယ်။ပြည်တွင်းသတင်းသမားတွေကအမျိုးသားရေးဝါဒကိုအခြေခံကြတယ်။ဒီသတင်းဟာချင်းတိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်စေမလားဆိုတာကိုထက်တွေ့ကြတယ်။
I know, as an American, if I'm overseas and people start telling me all about the United States, I get kind of irritated sometimes because I know it's so much more complicated than what they see. And I'm sure
Okay, tama ti bai. Tama ga American phin ni ro lu ri America a chang myo myo pyo ni ja da. Takha takha tama ye saik tama katik ka phit bai. Ba chang le so yin a chei ni ga tu ro pyo ni ja da ri the pu pyo shout thwe de so da tama myin tha lo ba. Myama bi ga tadin naw de ne pat tet lo le de lo be phit ma te ja ba de. နိုင်ငံသားသတင်းတောက်တွေလာတယ်နောက်ပြီးတော့သူတို့မြင်တယ်လို့ရေးကြတယ်တကယ်တော့သူတို့ရေးတယ်လို့မဟုတ်ဘဲနဲ့ပို့ပြီးတော့ရှုပ်ထွေးတယ်ကြေပြန့်တယ်ဆိုတော့မြန်မာနိုင်ငံက journalist တွေသိကြပါတယ်ဆိုတော့ဒီလိုဖြစ်တတ်တာသဘာဝပါဒါနဲ့လည်းငါဒီမှာနေရကွာမင်းတို့ထက်ပိုသိတယ်ဆိုတာထက်တစ်ခါတစ်ခါမှပြည်ပကလူတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တတ်တာတွေလည်းရှိနိုင်ပါတယ်ကျွန်တော်ကျွမ်းကျင်တဲ့အင်ဒိုနီးရှားနဲ့မလေးရှားမှာဆိုရင်ကျွန်မမသိတာတွေအများကြီးရှိပေမဲ့တစ်ခါတစ်ခါတော့ဒေတာကန်တွေမြင်တာထက်ကျွန်မပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တယ်လို့ထင်ပါတယ်ကျမမသိပဲနဲ့တို့သိနေတာတွေကတော့အများကြီးရှိပါတယ
်။ဟုတ်ကဲ့အဲ့တော့ဒီညမှာ American Journalist တွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်ပါတယ်။ 9/11 မှာ World Trade Center အတိုက်ခံရပြီးတော့ American Media တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာလည်းပြန်ပြီးသုံးသပ်ပြောအောင
်။ Oh, it was very nationalistic. I mean, absolutely. And I think some of that is natural. But then we also had to start thinking about journalists had to start reporting on minorities in the United States like Muslim Americans and that no they're not terrorists and you know they are Americans
မျိုးသားရေးစိတ်နဲ့တိတ်ပြောကြီးကြီးမားမားထက်တန်နေပါတယ်အတိအကျပါဒါလည်းသဘာဝပဲလို့ထင်ပါတယ်ဒါပေမဲ့နောက်တော့ပြန်သုံးသပ်ပြီးတော့ American Muslim လူနည်းစုအကြောင်းလဲ American Journalist တွေရေးတင်တယ်သူတို့ဟာအကျန်းဖက်သမားတွေမဟုတ်ဘူးငါတို့လိုပဲ American နိုင်ငံသားတွေဖြစ်တယ်အကျန်းဖက်မှုတွေလူအုပ်ထဲမှာပြစ်ခတ်မှုဖြစ်တိုင်းဒါဟာ Muslim အကျန်းဖက်သမားတွေပဲဖြစ်ရမယ်လို့ချက်ချင်းမဆုံးဖြတ်တင်ပါဦးအဲ့ဒီအကွက်စင်ထားတဲ့ထောင်ချောက်ထဲမဝင်သင့်ဘူးလို့စဉ်းစားလာကြပါတယ်။ဥမာ Oklahoma City ဘုံခွဲမှုတုန်းကဖြစ်ခဲ့တာရှင်းသတိရမယ်ထင်ပါတယ်။ဘုံခွဲတဲ့သူက American နိုင်ငံသားလူပြူလူငယ်တယောက်ပါ။ဒါကိုချက်ချင်းနဲ့ Muslim ကျမ်းဖက်သမားတွေလက်ချက်လို့ပြောပြီးတော့လိုက်ကြတဲ့အတွက်သတင်းတောက်တွေဖို့အထူးကိုကတိကအောင်ဖြစ်ခဲ့ရပါတယ်။ဒီလိုတွေကသတင်းတောက်တွေအတွက်သင်ခန်းစာတွေပါ။
အခုမင်းမင်းမိကုံကတော့ခင်ဗျာ American နဲ့မပတ်သက်ပါဘူး။တချို့အစဉ်ကူပြောင်းရေးနိုင်ငံတွေမှာလူတချို့ကပြောကြတယ်ဒီမိုကရေစီအပြည့်အဝမထွန်းကားသေးတဲ့အတွက်မီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်ဘူးအပြည့်အဝမကျင့်သုံးသေးဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်လို့ဟော
Well I don't agree with that I mean actually to me freedom is the wrong word independent is the right word because with freedom that seems to open a lot of doors you know what about pornography and the next thing you do you're all arguing about pornography and that's not the point the idea is that media need to
ဒါကတမသဘောမတူပါဘူးကျွန်မအမြင်ကတော့ freedom လွတ်လပ်ခွင့်ဆိုတဲ့စကားကမှားပါတယ် independent အမေကိုကင်းခြင်းဆိုတဲ့စကားလုံးကပဲမှန်ပါတယ် freedom ဆိုတဲ့ကိစ္စကတကားတွေအများကြီးဖွင့်ထားပါတယ်ဥမာ pornography လို့ခေါ်တဲ့လိင်မှုကိစ္စတွေလည်း freedom ဆိုတဲ့အထက်မှာပါဝင်နေပါတယ်။ဒါကိုကျမတို့လိုလားတာမဟုတ်ပါဘူး။ media ဟာအစိုးရရဲ့ဩဇာအာဏာအောက်ကလွတ်မြောက်ရမှာဖြစ်ပါတယ်။ media ကိုစောင့်ကြည့်နေတဲ့လူတွေရဲ့ဩဇာအာဏာအောက်ကလည်းလွတ်မြောက်ရမှာဖြစ်ပါတယ်။အရှိဆုံးအစား data တွေကနိုင်ငံတချို့ကိုပဲကြည့်ပါ။ကျမအမြင်အင်ဒိုနီးရှားမှာဆိုရင်စူဟာတိုပြုတ်ကျပြီးတော့အရေးအကြီးဆုံးပြုပြင်ပြောင်းလဲရေးကလွတ်လပ်သော media ဖြစ်ထွန်းရင်းနဲ့စာနယ်ဇင်းဥပဒေသစ်ပြီးတော့အစိုးရခိုင်တာလုပ်ဆရာမလို့တဲ့လုံးဝလွတ်မြောက်သော press council အကောင်ဆုံး journalism ကိုအစ်စ်မှန်ကိုစားပြုနိုင်တဲ့ media အဖွဲ့အစည်းဖြစ်ထွန်းရေးပါ journalist တွေအတွက်အရေးကြီးဆုံးက self regulation ကိုဟာကိုကိုစီမင်းစီကဲ့နဲ့အညီလိုက်နာဖို့ပဲဖြစ်ပါရင် democracy အတွင်းကုပြောင်းမှုအစဉ်စဉ်ကိုလိုက်ပြီးတော့ထိန်းချုပ်နေရမယ်ဆိုတာကျွန်မမယုံကြည်ပါဘူး
ကျောဆန္ဒစီစဉ်တင်ဆက်ပေးထားတာပါရှင်။အခုတော့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစားရခိုင်ပြည်နယ်အချက်တွဲဆုံပြဿနာပေါင်းစုံမှာနောက်ဖွဲ့ကတွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမ့်ပြည်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။NLD ပါတီဥဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြန်လည်သိမ်းရည်ယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲဘယ်လိုအခဲဆန်းစိန်ခေါ်မှုတွေရှိနေပါလဲဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းရဲ့လူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0932382
ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီယိုရဲ့အီးမေးလ်လိပ်စာ
ဗီယိုအမေရိကန်တိုင်းရိုင်းလိုင်းစီစဉ်ကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညတိုင်းရိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။ကိုရန်နိုင်ကစုစည်းတင်ပြထားပါတယ်။
American Open Tennis ပွဲကတော့ညုံညုံမှာတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။မြို့သားပဲမှာဂျိုကိုဗစ်နဲ့ဒယ်ပေါ်ထရိုတို့ဖိုင်နယ်တက်ခဲ့ကြပြီးတော့မြို့သမီးဘက်မှာတော့ဆရီနာဝီလျံနဲ့နာအိုမီအိုဆာကာတို့ဘောလုခဲ့ကြတာပါ။မြို့သမီးဖိုင်နယ်ကိုစနေနေ့ကကစားခဲ့ပါတယ်။ဒီပွဲမှာဘူဆွဲဖို့ရေပန်းစားခဲ့တာကတော့အမေရိကန်ကနံပါတ်ကြီးဆရီနာဝီလျံဖြစ်ပြီးသူ့ရဲ့ပြိုင်ဘက်နာအိုမီအိုဆာက ေးနဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Grand Slam ဆုဖလားကိုပထမဆုံးအကြိမ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်ပထမဆုံး Grand Slam ဆုဖလားဖြစ်သလိုဂျပန်နိုင်ငံသားတွေကလည်း Grand Slam ကိုပထမဆုံးအကြိမ်ရပွေးတာဖြစ်ပါတယ်။ Osaka ကတော့ American Open ကိုနိုင်ရပြီးပထမဆုံး Grand Slam ဆုကိုရလိုက်တာနဲ့ပတ်သက်ပြီး
I'm sorry I had to end like this.
ကိုရဒီလိုမျိုးအဆုံးသတ်ခဲ့တဲ့အတွက်ကျွန်မစိတ်မကောင်းပါဘူး။ Serena နဲ့ American Open Final မှာကစားရဖို့ကကျွန်မအမြဲမက်ခရတဲ့အိမ်မက်ပါ။ဒီလိုကစားခဲ့ရတဲ့အတွက်လည်းတကယ်ကိုဝမ်းသာမိပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကလည်း Osaka အနေနဲ့ဂျပန်နိုင်ငံသားတွေထဲမှာ Grand Slam ဆုကိုပထမဆုံးအကြိမ်ယူပေးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ပြီးတော့အောင်မြင်မှုအတွက်ဂုဏ်ယူရဲဆိုပြီးတော့သူ့ရဲ့ Twitter ကနေချီးကျူးစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသားတူချင်းဖိုင်နယ်မှာတော့ဂျိုကိုဗစ်ကဒယ်ပေါထရိုကို 6-3 ခွန်းချောက်6-3 နဲ့3ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာဂျိုကိုဗစ်အထွတ်တော် American Open ကို3ချိန်မြောက်ပိုဆွဲတာဖြစ်ပါတယ်။ American Open ကိုတတိယချိန်ပိုဆွဲပြီးတော့ Pete Sampras နဲ့ Grand Slam ဆန်ချိန်တူခဲ့ရတဲ့ပတ်သက်ပြီးဂျိုကိုဗစ်ပြောတာကတော့
Pete Sampras is one of the biggest legends ever to play the game and he'sWas my childhood idol, you know.
Pete Sampras ka tennis lokai ganwin kazadama tyaok phit bi. Chano ngengae ga a cha kae ya du tu ba. Tu go chano a cha kae bi tennis ne patat de prathama thong TV chi kae ya da ga tu ye prathama da ma mho dutiya Wimbledon suphla ba. Ai ka ni chano tennis kazabo sait pa la kae da ba. Tu ye Grand Slam sanjin go live mi da ga takae go myo nai ja phit bi aimat dwe takae phit la da ba.
ဒီဘက်နိုင်လိုက်တဲ့အတွက်သူဟာ Grand Slam Flower ကို14ချိန်အနိုင်ရပြီးတော့ Sampras နဲ့စံချိန်တူသွားခဲ့သလိုအမျိုးသားတွေထဲမှာလည်း Grand Slam Flower ကိုတတိယအများဆုံးရလိုက်တာလည်းဖြစ်ပါတယ်။ Djokovic ဟာဒီနှစ်မှာ Wimbledon ကိုလည်းနိုင်ထားတာကြောင့်အခုတစ်ခါ American Open ကိုထပ်နိုင်လိုက်တဲ့အတွက်သူဟာ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာတော့အဆင့်3ကိုတက်လာမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ American Open မျိုးသမီးတူချင်း Final မှာအခြေတင်အငင်းပွားစရာပြဿနာတွေဖြစ်ခဲ့ပါတယ်။ Serena ရဲ့နှီးပြားက Serena ကိုပွဲကစားနေတုန်းပွဲကြီးစင်ပေါ်ကနေလက်ဟန်ချီဟန်နဲ့ညွန်ကြားခဲ့တာကြောင့်ပြိုင်ပွဲစီကံချိုးဖောက်တယ်ဆိုပြီးတော့ဒိုင်က Serena ကိုတတိပေးရကနေပြဿနာတွေဖြစ်ခဲ့တာပါ။နောက်ပိုင်းမှာ Serena ကခွင်းထဲမှာ Tennis Racket ကိုရိုက်ချိုးခဲ့သလိုဒိုင်ကိုလည်းပြင်းပြင်းထန်ထန်ပြောဆိုတဲ့အထိဖြစ်ခဲ့ပါတယ်။ဒိုင်ကလည်း Serena ကိုတမတ်နဲ့ပွဲတစ်ပွဲအရှုံးပေးပြီးတော့ပြစ်ဒဏ်ပေးခဲ့ပြီးတော့အခုနောက်ဆုံးမှာတော့ Serena ကိုအဲ့ဒီပြစ်ဒဏ်တွေအတွက်ဒေါ်လာ 18,000 လဲဒဏ်ငွေရိုက်ခဲ့ပါတယ်။ Serena ရဲ့နှီးပြကတော့သူ့အနေနဲ့ Serena ကိုကစားနေတုန်းမှာပွဲကြီးစင်ပေါ်ကနေညွှန်ကြားခဲ့တယ်ဆိုတာကိုပွဲတွင်းမှာပဲဝန်ခံသွားပါတယ်။ပွဲကစားတော့မှနှီးပြကပွဲကြီးစင်ပေါ်ကနေညွှန်ကြားတာတွေမလုပ်ဖို့စီကန်းချက်တွေထုတ်ထားပေမဲ့လုံတဲ့သူတွေကလုံနေသလိုဒီပေါ်မှာအေးအေးမှုတွေလည်းမတူညီတာတွေရှိနေကြောင်းဒါကြောင့်ဒီစီးမင်းနဲ့ပတ်သက်ပြီးတော့ထားတဲ့မထားတဲ့ပြင်းတဲ့မပြင်းတဲ့ဆိုပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်တက္ကသိုလ်နဲ့မြန်မာလယ်ယူစဉ်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုမေးကြည့်တဲ့အခါမှာ
အင်္ဂမင်းကတော့အမှန်တမ်းပြောရင်တော့မပြင်းစင်ဘူးလို့ယူဆတယ်။ဘာလို့လဲဆိုတော့ဒါတူးချင်းရင်ဆိုင်ပြီးတော့ရိုက်တာအဲ့တော့ဘေးနှပန်းကနေအခုညီပေးတယ်ဆိုတဲ့ဥစ္စာကဟိုအထောက်အကူဖြစ်တယ်လေ။အဲ့တော့မင်းရဲ့ပွဲကိုကြည့်လိုက်တဲ့အခါမှာစရီနာရဲ့ကိုချ်လူကာစင်နေရနေနော်လက်နဲ့ပြနေတော့စရီနာကသူကပြောတယ်သူပြချင်လဲပြမယ်တဲ့ ဒါပေမဲ့နာမကြည့်ဘူးငါမတွေ့ဘူးပြောတဲ့အတိုင်မလုပ်ဘူးတဲ့အဲ့ဒါကဟိုသိမဟုတ်သေးဘူးလေဘာလို့လဲဆိုတော့သင်ပေါ်ကိုကစားနေနေတဲ့သူတို့တခါလေကျရင်ပြေးစားတဲ့ကမောမောကြည့်ကြတယ်အဲ့တော့တွေ့မှာပဲဟိုနီးပြားအနေနဲ့ကမလုပ်သင့်ဘူးနီးပြားကသူငိုခံသွားတယ်နော် ဒီချိုးပွဲဒီမှာတော့ရတယ်အဲ့ဒါကတော့ဖင်ကျက်ပေါ်ဒီဒါပေမဲ့ဒီလိုဟိုပွဲကြီးတွေမှာနော်ဂရန်စလမ်ပွဲကြီးတွေမှာအာပြင်မလို့ဘူးဘာလို့လဲဆိုတော့ပုံကနေကြည့်တဲ့လူကသိတယ်ဘာလို့ရမလဲဆိုတော့နော်နီးပြရတယ်ဖြစ်နေတော့တစ်ဖက်သားဟိုဘက်ကရှုံးနေနော်ဥစားကရဲ့ဟိုနီးပြကိုလည်းတွေ့ပါလိမ့်မယ်သူကဘာမှမလုပ်ဘူးလက်ကိုမလုပ်ဘူးတခါတည်းကိုလက်လှုပ်လှုပ်ရှိရင် ဆက်ပြတာမျိုးဖြစ်သွားမယ်အဲ့ဒါကြောင့်ဒါကဟိုနေအတိုင်းတားဖို့ကောင်းတာပေါ့ဆိုရင်တော့ဒိုင်ကိုပြင်းပြထန်ထန်ပြောကြတာနဲ့သူ့ကိုအေးအေးယူကြတာနေနဲ့ပတ်သက်ပြီးတော့ဥထောင်းအောင်ကတော့အခုလိုပြောပါတယ်ကျွန်တော်အနေနဲ့ကတော့တစ်ဖက်လုံးမှားတယ်လို့ယူဆတယ်ဒိုင်ကလည်းဖိုင်နေပွဲကြီးမှာပေါ့လေနော်ဟိုဟိုကြီးကြီးကတော့ဘွယ်လုံးနှုတ်ပြတယ်ဆိုတော့ဟိုတင်းနေဆိုတာကအမှတ်တမ ဒီနေ့ကဘူးတော့တော်တော်နာသွားတာပေါ့မဟုတ်ဘူးလားအဲ့လိုဖြစ်သွားတာပေါ့ဒါပေမဲ့အဲ့ဒီမှာလဲတမတ်လောက်နမတ်လောက်ပေါ့လေအဲ့လိုရုပ်သိင်းတော့တော်ပြီးသားကသူကဟိုဒုတိယဆက်လက်ဖြစ်နေပြီပထမဆက်မှာလဲရှုံးထားတယ်ဆိုတော့စီနာဘက်ကကြည့်နေဆိုလို့ရှိရင်စိတ်နာစရာကောင်းတာပေါ့လေ ဒါပြန်ဥစ္စာကကဆိုရင်တော့နိုင်ငံသားပြီးတော့ဂရန်ဆလမ်စုဖလားကိုပထမဆုံးအကြိမ်နိုင်တော့တာနဲ့ပတ်သက်ပြီးဥထောင်းအောင်ပြောတာကတော့ဥစ္စာကကစားတာကတော့တော်တော်ကိုကောင်းတယ်စရိနာဆပ်လုပ်တဲ့ပွဲကိုအနိုင်ပထမဆက်မှာနှစ်ပွဲအနိုင်ရတယ်နှစ်ပွဲလုံးစရိနာကိုဘရိတ်လုပ်တယ်လို့ခေါ်တာပေါ့လေအင်္ဂလိပ်ကဥစ္စာကရိုက်တာကတော်တော်လေးကိုကောင်းတယ်ကွန်ထရာဗာစီဒီလိုအရင်ပွားမချစ်တာတော champion thoje bole boxing ka counter punching no sri nga atin yai da wo ko down ne wo pyan yai nai ne a da ri ya to lo le nya de osaka go do ho chi mon de ne yai ko wa to lo wo chi yau
ကိုရနိုင်ရဲ့တပတ်အတွင်းအားစားသတင်းလွှာတွေကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9:00ကနေစနေနိုင်အထိအစီအစဉ်စဆုံးကိုအတန်လွင့်ချိန်ပြပြချင်းည9:00ကနေ17:00အထိလိုင်းတူမီတာ30နှစ်နဲ့90ရူကနေနားဆင်နိုင်ပါရဲ့ရှင်
ဒီနေ့ဟာရီကိန်းဖလော်ရန်စ်ကိုရောက်လာတော့မယ်အမေရိကန်ပြည်သူ့ရှေ့တောင်ဘက်ကမ်ယူလန်ဒေသကဒေသခံသံမောင်းများစွာအနေနဲ့ကျွတ်တင်းပြင်ဆင်မှုတွေအပြီးသက်ချဖို့အရေးပေါ်ခေတ်စရိတာဝန်ရှိသူတွေတတိပင်းနေပါတယ်လက်တလုံးမှာတော့ဟာရီကိန်းဖလော်ရန်စ်ဟာလီတိုင်နိုတနိုင်း230km ပြင်းအဆင့်လေးမှာရှိနေပါတယ်မြောက်ကယ်ရိုလိုင်းနာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေနီးကုန်းနှမိုင်းကိုချဉ်ကပ်လာခြင်းမှာမုန်တိုင်းဟာအကြီးကျယ်အန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိလာနိုင်ကြောင်းလည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားပါတယ်
အမေရိကန်ပြည်သူရှိပဲချမ်းကိုချင်းကပ်လာနေတဲ့ဖလော်ရန်စ်ဟာရီကိန်းမုန်တိုင်းကိုရင်ဆိုင်နိုင်မှုအမေရိကန်သမ္မတတော်နဲ့ထွန်းကတော့အရေးပေါ်အကူအညီပေးရည်စီတွေကအသိပြင်ဆင်ထားတဲ့အကြောင်းပြောဆိုလိုက်ပါတယ်ချိန်နှဲမှာပဲပြီးခဲ့တဲ့နှစ်မရီယာဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာသူ့ရဲ့တုံးပြန်ဆောင်ရွက်မှုတွေန
ရင်းမြစ်နိုင်ငံမှာအရက်ဖက်မှာထိခိုက်ပျက်စီးမှုတွေမရှိအောင်စော်ရီနဲ့ RS ဘဝမြတ်ပြည်အောင်စု UE တို့ကလုံလောက်တဲ့အစီအစဉ်တွေဆောင်ရွက်ထားပြီးဖြစ်တဲ့ကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ရထားရင်းနဲ့အရက်ဖက်အဆောက်အဦတွေထိခိုက်မှုရောပေါင်းအောင်စော်ရီနဲ့ UE နိုင်ငံတို့ကစီစဉ်ထားတဲ့ကြောင်းနိုင်ငံချင်းဝင်မိုက်ပွန်ပီကကြေညာချက်ထုတ်ပြန်ပြီးကွန်ဂရက်ဆက်တော်ကိုအတည်ပြုလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးထားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိမ်နေထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ည VOA Radio အစီအစဉ်တွေကို line to meter 25 32 58နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစင်အောင်ပါ။
This program has come to you from the Voice of America, Washington.